ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေအတွက်အဝိထေစားနဲ့ရိတ်ခါနဲ့ခေလုံဘိုးတွေအတွက်ကုညီထောက်ပံ့မှုတွေလောလောဆယ်ရရှိနေပေမဲ့လည်းကျန်းမာရေးအတွက်စေဝါထောက်ပံ့မှုတွေလိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်မန်စီမြို့နယ်နန်လင်းပါရွာကနေပြီးတော့တင်းချောင်လာတဲ့ဒုက္ခသည်2000ကျော်တဲကတချို့ဟာဒီကနေ့မန်ဝင်းကြီးကိုရောက်ရှိလာနေတယ်လို့တချို့ကတော့မန်ဝင်းကြီးအနားကလက်ကဲရန်စခန်းကိုဝင်ရောက်လာနေပြီးတော့လူ1000ကျော်လောက်ဟာလမ်းခီးမှာပဲရှိနေဆဲဖြစ်ပါတယ်။ဒီကချင်ပြည်နယ်မန်စီဒေသကဒုက္ခသည်တွေရဲ့လက်ရှိအခြေအနေကိုတော့စုံစမ်းမေးမြန်းထားတဲ့ရန်ကုန်က VOA သတင်းတောက်ကိုမိုးစောပြောပြပေးပါရှင်။
ဟုတ်ကဲ့မန်စီမြို့နယ်နန်လင်းပါရွာမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နန်လင်းပါရွာသူရွာသား1000ကျော်နဲ့နန်လင်းပါစစ်ဆောင်စခန်းကဒုက္ခသည်1500ကျော်ဟာဗမော်နဲ့မန်ဝင်းကြီးဘက်ကိုထွက်ပြေးတိမ်းရှောင်နေကြတာဖြစ်ပါတယ်။ဒီကနေ့မှာတော့ဒုက္ခသည်တချို့ဟာမန်ဝင်းကြီးအနီးကလက်ကရန်စခန်းကိုရောက်ရှိလာတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဝမ်ပေါင်နှိမ်ထွေးအဖွဲ့ကတာဝန်ခံဒေါ်မေရီကျွမ်မပြောပါတယ်
။ခုက900 ပတ်ဝန်းကျင်တော့ရှိပြီဟုတ်ကဲ့600ပတ်ဝန်းကျင်ရှိတယ်အခုလည်းလာနေသေးပဲပေါ့နော်လမ်းမှာပေါ့အဲ့လိုဖြစ်နေဒါပေမဲ့အခုကဒီနိစ္စရာရောင်းမှာအရင်တို့ကအဲ့လိုခိုးလိုက်ကြတယ်ပဲမောင်းဝင်းကြီးကြီးပေါ်မှာလည်းအဲ့မှာတို့သွားတာရှိတယ်နောက်ရွာတွေမှာနေရာလည်းရှိတယ်ဒါပေမဲ့အခုဒီကျမတို့ GMSS နဲ့ဒီကျမတို့ GPC တို့ဒီလိုတန်းရှိနေဒီဟိုဘာသာရေးကနေရှိတဲ့ဒီပြက်မှာတော့600ကျော်ပေါ့နော်600ကျော်တော့ရလာပြီဟုတ်ကဲ့မနေ့က300ကျော်ရောက်တယ်ဒီမနေ့ကအခု900ကျော်တင်ရောက်လာပြီဟုတ
်ဒီလိုထွက်ပြေးတိမ်းရှောင်လာသူတွေဟာနန်လင်းပါရွာကနေမန်ဝင်းကြီးကို300ခီးလမ်းလျှောက်လာကြတာဖြစ်ပြီးကယ်ဆယ်ရေးအဖွဲ့တွေကဆိုင်ကယ်တွေထော်လာဂျီတွေနဲ့တွားရောက်ကြိုးစုနေကြတာဖြစ်ပါတယ်လက်ရှိလက်ရံစခန်းကိုရောက်ရှိလာသူတွေမှာကိုဝင်ဆောင်တွေတက်ကြီးရွယ်အိုတွေပါဝင်သလိုကျောင်းသူကျောင်းသား200လောက်လည်းပါဝင်တယ်ရောက်ရှိလာသူတွေကိုအစားအစာစောင့်တဲ့အဝေးထယ်တွေထောက်ပံ့ပေးထားတယ်လို့ဒေါ်မေရီကျွမ်ကပြောပါတယ်ဗမော်မျိုးကဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ဂိယူနာမြန်မာလူမှုကူညီရေးအဖွဲ့ရဲ့မန်နေဂျာဦးနော်ဒင်းကတော့ဒုက္ခသည်တချို့ဟာမဝင်းကြီးဘက်ကိုရောက်ရှိလာနေပြီးစီးရင်အတိအကျတော့မသိရသေးဘူးလို့ပြောပါတယ
်။ဒီနေ့နေ့ဆုံးနိုင်ကျတော့လေးနိုင်ဝင်းကျင်လောက်ကနေမဝင်းကြီးကိုရောက်နေပြီ။အတန်းကအကုန်လုံးတော့မရောက်သေးဘူး။အဲအဲ့ဒါအခုမှစီးရင်တော့နေကြတာ။ဟိုဝင်လာတဲ့လူကလည်းဝင်လာဟိုလမ်းပေါ်ဟိုကားပေါ်မှာကောင်းပေါ်ရောက်နေတဲ့လူကရောက်လမ်းလျှောက်တဲ့လူက၆ဆိုတော့ဒါနဲ့စီးရင်ကယာယီကိုနည်းနည်းချက်ချင်းနေအဲမှာကျွန်တော်တို့မှယာယီသေးလေးထောက်ပြီးတော့မှသူတို့ချေးမွေးဖို့လည်းမှလုပ်ထားပါတယ်ကျိုးရဲ့လူကကျိုးပေါ့လေနော်ကားနဲ့ကျွန်တော်တို့အဲမှာအာသူတို့နေရာချဖို့လုပ်ထားပါတယ်
မန်စီမြို့နယ်ကတင်းရှောင်လာတဲ့ဒုက္ခသည်တွေကိုစားနပ်ရိက္ခာနဲ့နေရာထိုင်ခင်းအတွက်ကူညီမဲ့အဖွဲ့အစည်းတွေရှိပေမဲ့ကျန်းမာရေးနဲ့ပညာရေးအတွက်ကူညီမဲ့သူတော့မရှိသေးကြောင်းဦးနော်ဒင်းကဆက်ပြောပါတယ်
။အခုလောလောဆယ်အဆက်ရှိတဲ့နေရာနေပြီးတော့အာကူမဲဆိုပြီးခရီးမရထားတာကတော့ဒီကျန်းမာရေးဆောင်ရှားမှုပါပဲ။တခြားဟိုစားနပ်ရိက္ခာတို့အာသူတို့ရဲ့နေရာထိုင်ခင်းနေရာတော့ကျွန်တော်တို့အဖွဲ့အစည်းကနေပြီးတော့ခရီးရထားတာရှိသားပါ။ပြင်းနေဆိုတဲ့ခရီးရထားတာရှိပါလား။အခုတော့ပညာရေးနဲ့ကျမရေးကိစ္စကျတော့ဘယ်သူပြင်းမယ်ဆိုတာဘာမှမသိရသေးဘူး
ပြီးခဲ့တဲ့လက်ကုံပိုင်းကလည်းမန်စီမြို့နယ်မုံတိန်ပါရွာမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်အကြတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရွာသား900ကျော်ဟာဗမော်မျိုးကဒုက္ခသည်စခန်းကိုတင်းရှောင်ခိုလုံခဲ့ရပါတယ် KIA နဲ့အစိုးရတပ်တွေဟာအော်တိုဘာလကုံပိုင်းကလေးကစတင်ပြီးမန်စီမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ခဲ့တာပါဒီရပိုင်းနေအတွင်းမှာတော့တနင်္ဂနွေနေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပါတယ်တနင်္လာနေ့ကတော့အနည်းဆုံးနေရ9နေရာမှာတိုက်ပွဲဖြစ်ပွားပြီးဒီကနေ့မနက်9နာရီကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့မန်စီမြို့နယ်အခြေစိုက် KIA တရင်စနစ်ကတရင်မှုကပြောပါတယ်ရန်ကုန်မြို့ကိုရောက်ရှိနေတဲ့ KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဂုံဘော်ကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ငင်းချမ်းရေးဆွေးနွေးတာတွေထိခိုက်မှာမဟုတ်ဘူးလို့တနင်္လာနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ် KIA နဲ့အစိုးရတပ်ဟာတမရဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရသစ်တက်လာပြီးတဲ့နောက်ပိုင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာအခုဆိုရင်နှစ်နှစ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။အစိုးရနဲ့ KIA ကြားအနည်းဆုံး15ချိန်လောက်တွေ့ဆုံပြီးအပြည့်ခိုက်ရက်စဲဖို့ဆွေးနွေးခဲ့ပေမဲ့ဒီကနေ့အထိတော့အောင်မြင်မှုမရရှိသေးပါဘူး။